ဧပြီလ 23 ရက်နေ့က ISAC အကြမ်းဖက်အဖွဲ့ရဲ့ပြစ်မှတ်ထဲမှာမြန်မာနိုင်ငံပအဝင်လာကြောင်းနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုပြစ်မှတ်ထားကြောင်းနိုင်ငံတကာသတင်းတွေကဖော်ပြခဲ့ကြပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသဟာရွှေချာမူစလင်အရေးမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေရီတို့ရဲ့တိုက်ပွဲအခြေအနေတွေကြောင့်နိုင်ငံတကာကစိတ်ဝင်စားလာတဲ့ဒေသတစ်ခုဖြစ်လာပါတယ်။အခုဆိုရင် ISAC အကြမ်းဖက်အဖွဲ့ရဲ့ချင်းချောင်းမှုအနေနဲ့တစ်ခုပါတိုးလာခဲ့ပါတယ်။မြန်မာတပ်မတော်ဘက်ကတော့အဲ့ဒီချင်းချောင်းမှုအနေနဲ့တစ်ခုပါတိုးလာခဲ့ပါတယ်။မြန်မာတပ်မတော်ဘက်ကတော့အဲ့ဒီချင်းချောင်းမှုအနေနဲ့တစ်ခုပါတိုးလာခဲ့ပါတယ်။မြန်မာတပ်မတော်ဘက်ကတော့အဲ့ဒီချင်းချောင်းမှုအနေနဲ့တစ်ခုပါတိုးလာခဲ့ပါတယ်။မြန်မာတပ်မတော်ဘက်ကတော့အဲ့ဒီချင်းချောင်းမှုအနေနဲ့တစ်ခုပါတိုးလ
တတိပြက်ပြက်သားသားစန့်ကျင်တဲ့အနေအထားနဲ့ရပ်တည်နေတာပဲဖြစ်နေတယ်။ပေါင်းရမှုပေါ့။ဘူရောင်မောင်းတော်နယ်မြေမှာဆောင်ရွက်ထားမှုကတော့ဘူရောင်မောင်းတော်နယ်မြေမှာကျွန်တော်မြန်မာနိုင်ငံကမြန်မာနိုင်ငံနယ်ခြားသောရဲတပ်ဖွဲ့ရှိတယ်။ပြီးရင်ကျွန်တော်တို့ခရိုင်အုပ်ချုပ်ရေးအဖွဲ့တွေရှိတယ်။ကျွန်တော်တို့နယ်မြေကတပ်တွေရှိတယ်။နယ်မြေကတပ်တွေရှိတယ်။ပြီးရင်ကျွန်တော်တို့ဗမာဘက်မြန်မာနိုင်ငံရဲတပ်ဖွဲ့ရှိတယ်။ပြီးရင်တရင်အဖွဲ့အစည်းတွေရှိတယ်။အဲ့ဒီအဖွဲ့အစည်းတွေအနေနဲ့ကတော့ကျွန်တော်ကတပ်တကြီးနေရာကျွန်တော်တို့ကတရင်ညီနိုင်အစည်းအဝေးတွေလုံခြုံရေးညီနိုင်အစည်းအဝေးတွေတပ်တကြီးတို့ကလုပ်တယ်။လုပ်တဲ့အခါမှာလည်းသူတို့လက်တွေ့ကြကြဆောင်ပြနေရတယ်ရှိတယ်။လက်တွေ့ကြကြကျွန်တော်တို့တရှိတဲ့တရင်ပေါ်မှာမူတည်ပြီးလုံခြုံရေးရအောင်ဆောင်ရွက်နေရရှိတယ်။
ပြီးခဲ့တဲ့ရက်ပိုင်းတွင်ကလည်းတက်မတော်ကမြန်မာနိုင်ငံကိုအိုင်းဆက်အကြမ်းဖက်ရဲ့ချင်းချောက်မှုတွေရှိလာနိုင်ကြောင်းပြောဆိုတန်းတွေထွက်လာတာကြောင့်ပြည်သူလူထုအနေနဲ့လုံခြုံရေးသတိရှိဖို့သတိပေးပြောဆိုခဲ့ပါတယ်။ရခိုင်တက်မတော်အေဘက်ကတော့အဲ့ဒီလိုချင်းချောက်တာကိုလက်မခံနိုင်ကြောင်းနဲ့လက်ရှိချင်းချောက်နေတဲ့နေရာဟာအစိုးရရဲ့အုပ်ချုပ်မှုအောက်မှာဖြစ်နေတာကြောင့်အမှတ်ချက်မပြုလို့ကြောင်းပြောရေးဆိုခွင့်ရှိသူခိုင်သူခါကပြောပါတယ်။
ကျွန်တော်တို့ကတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လောလောဆယ်တော့ဘာမှတော့ဒီမှတ်ချက်ပေးစရာတော့မရှိဘူးပြ။ဘာဖြစ်ဆိုလို့ရှိရင်အဲ့ဒါကအစိုးရရဲ့ဟိုထိန်းချုပ်မှုအောက်မှာရှိနေတဲ့နေရာ။တော်တော့ဟိုကျွန်တော်တို့ကတော့ဒါထူးထူးခြားခြားမှတ်ချက်တော့မပေးလို့ပါဘူး
။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့တိုက်ပွဲဖြစ်နေတာဟာလီလာခန့်ရှိနေပြီဖြစ်ပါတယ်။ရခိုင်မျိုးသားပါတီ ANB မြောက်ဦးမဲဆန္ဒမဲပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကတော့အဲ့ဒီလိုအိုင်းဆက်အဖွဲ့ရဲ့ချင်းချောက်မှုနဲ့ပတ်သက်ပြီးအခုလို့ပြောပါတယ်။
ကျွန်တော်တို့အခုရခိုင်မှာဖြစ်တဲ့ပြဿနာ၊ရှမ်းမှာဖြစ်တဲ့ပြဿနာ၊ကချင်မှာဖြစ်တဲ့ပြဿနာတွေဆိုတာကညီကိုချင်းပြဿနာ not trust မတည်ဆောက်နိုင်လို့ဖြစ်တဲ့ပြဿနာအဲ့တော့ဒီဟာတွေကအချိန်မရွေးကျွန်တော်တို့ကောင်းသွားနိုင်တယ်ကြားထဲမှာအဖို့ထစ်တွေရှိနိုင်တယ်တစ်ချိန်ချိန်ကြာရင်ဒီကိုပြည်လဲသွားမယ်လို့ကျွန်တော်တို့ယုံကြည်တယ်လမ်းကြောင်းလည်းချနေကြတယ်နော်ဒါပေမဲ့ IS ကတော့ကျွန်တော်တို့ကဘလို့မှကိုညီတိုင်းတိုင်ပင်ဆွေးနွေးစရာလည်းမလိုဘူးသူတို့လည်းသူတို့ကလည်းကျွန်တော်ကဘလို့မှကောင်းကျိုးရှင်းဆန့်တမင်္ဂလာကိုပေးမှာမဟုတ်ဘူးမအေးရောပါလို့ဆိုတော့သူထောက်ခံလို့ရှိမယ်နော်တက်ကြွတဲ့လူရှိမယ်ဆန့်ကျင်တဲ့လူရှိမယ်ဦးလည်းလော်လော်ဆယ်ဆွေးနွေးကြတယ်ညှိနှိုင်းကြတယ်ဖိုင်နေချင်းဒါပေမဲ့ IS ကတော့ sorry ပဲဒီလမ်းကြောင်းကတော့ခင်ဗျဘလို့မှပြေးပိုင်
လောလောဆယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်ရဲ့နယ်မြေရှင်းလင်းရေးတွေဆောင်ရွက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုနေရဲစွန့်ကွာထွက်ပြေးတင်းရှောင်နေတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်9သိန်းလောက်ရှိတယ်လို့နိုင်ငံတကာကဖော်ပြချက်တွေအရသိရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စပါးခရိုင်ကဒုက္ခသည်စခန်းတစ်ခုကရိုဟင်ဂျာမွတ်စလင်တဦးဖြစ်တဲ့ကိုခင်မောင်ကအဲ့ဒီလိုအိုက်ဆက်ရဲ့ချင်းချောက်မှုကိုရှုတ်ချကြောင်း RFA ကိုပြောပါတယ်
။ကျွန်တော်အမြင်ပြောမယ်ဆိုရင်အဲ့ဒီလူချင်းချောက်နေတာကိုကျွန်တော်မလိုလောက်ဘူး။ကျွန်တော်အဲ့ဒါကိုသဘောမထူဘူး။ကိုနိုင်ငံဤကွန်တီကကိုနိုင်ငံတနိုင်ငံဤစီပေါ်ဤလူမှုဤဘာသာရဆဆရာရာပြမှာကိုကျွန်တော်လည်းမလိုလားရှင်ပါဘူးကိုနိုင်ငံကိုလည်းကျွန်တော်ထူထားစေချင်တဲ့စက်တဲ့ရှိလို့ပါဘေးအပွက် CPP ဒီလိုနိုင်ငံတနိုင်ငံကိုဒီလိုဟိုလိုလောက်တာကျွန်တော်မလိုလားရှင်ဘူးဒါပေမဲ့ကျွန်တော်မှပြုရှင်တာချက်တချက်ရှိတယ်အဲဒီဆိုရအဖွဲ့ကဘာကြောင့်ရကန်ပြည်နယ်ဆိုတဲ့ဒေသကိုပိုင်းမဲ့တားခဲ့တယ်ဆိုတာလဲအစွမ်းနဲ့တိပို့လို့တယ်နိုင်ငံတော်ကိုဥဆောင်နေတဲ့အဖွဲ့အစည်းတွေမှာလဲတိပို့လို့တယ
်ကိုကေမောင်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စပါးခရိုင်ကဒုက္ခသည်စခန်းတွေမှာရိုဟင်ဂျာမွတ်စလင်တွေရဲ့လူခွင့်ရေးနဲ့ပတ်သက်ပြီးလှုပ်ရှားနေသူတဦးဖြစ်ပါတယ်ရခိုင်ပြည်နယ်အစိုးရအဖွဲ့ကပြောရေးဆိုခွင့်ရှိသူစီပင်ဝင်ကြီးဦးဝင်းမြင့်ကတော့အဲ့ဒီလိုချိန်ချောက်မှုနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ပြောဆိုပါတယ်
အတန်လေးတော့ပဲဆက်သေးရအောင်ဒီပြီးတော့အခုပဲတခါလေးမူကြီးပြုံးတဲ့အတိုင်းဆိုပါကြီးရတော့ယာကြီးရတော့မဟုတ်ဘူးတင်ရဲ့
အိုက်ဆက်စစ်သေးကြအကြမ်းဖက်ဖွဲ့ဟာဖိလစ်ပိုင်တောင်ပိုင်းနဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကိုအခုခါမှာထိုးပေါက်ဝင်ရောက်ဖို့အတွက်မလေးရှားနိုင်ငံမှာစူရဲ့အဖြစ်ရွေးချယ်ထားတယ်လို့မလေးရှားနိုင်ငံကပြီးခဲ့တဲ့ AB လ25ရက်နေ့ကြားသာပတင်းတွေကသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်ကျွန်တော်ကထပ်အားကပါ